ဒီဒီနေ့တော့ဝိတုကြောင့်လည်းဒီဟောနေရများလာပြီဒီတော့ဒီနေ့အလုစခန်းပေါ်ပါနည်းနည်းတရားတို့မြတ်စွာဘုရားဟောကြားထားတာတော့ဒီတရား45ဝကလပလုံးချင်းချုံနဲ့သုံးမျိုးပဲရှိတယ်လို့ကိုယ်လည်းပြောထားတယ်လေဒါနရဲ့သီလရဲ့ဘာဝနာရဲ့ဟုတ်တယ်မလားပြီးတော့ဒီနေ့ဆိုရင်လည်းသီလသမာဓိပညာလည်းတူတူပဲပြောဒါနဆိုလို့ဆိုရင်လည်းတည်ပြီးသားသီလဆိုရင်လည်းတည်ပြီးသားဘာဝနာလေးနည်းနည်းပြောမှာဟုတ်တယ်ဘာဝနာဆိုတော့ဘာကြောင့်ဘာဝနာကိုလို့ဆိုတော့ဘာဝိတ္တပါဆိုအကျဉ်းငယ်အဖမ်းမှန်ထက်ခါထက်ခါပေါ်မရတဲ့တရားကိုဘာကိုလို့ဆိုလို့ဘာဝနာလို့ခေါ်တယ်အဲ့ဒီဘာဝနာလည်းပဲမျိုးရှိတယ်ဆိုတော့များသောဘာဝစီတော့သိနေကြတာသမထဘာဝနာဥပဒနာဘာဝနာဆိုပြီးတော့မျိုးရှိအဲ့တော့သမထဘာဝနာလည်းမြတ်စွာဘုရားပဲဟောတာပဲဝိပဿနာဘုရားနဲ့မြတ်စွာဘုရားဟောတယ်ဒါပေမဲ့တစ်ခုရှိတာကဒီနေရာမှာပြောစရာလေးတစ်ခုရှိတာကသမထဘာဝနာကတော့မြတ်စွာဘုရားပွင့်လာမှရှိတာမဟုတ်ဘူးရှေ့အရှင်ခါရတဲ့သမထဘာဝနာရှိတယ်ဆိုတော့ဒီဇံပင်ကြီးရတဲ့ဟာတွေကမြတ်စွာဘုရားမရှိခင်နေရတဲ့ဇံပင်ကြီးရတဲ့ယသိတွေယသိဟန်ကြီးရှိတာဟုတ်အဲ့ဒီတော့ခုနမြတ်စွာဘုရားဒီဝိပဿနာတရားတော့မြတ်စွာဘုရားပွင့်လာမှလာလေဝိပဿနာတရားအားထုတ်ပြီးတော့အခုနောက်ကမေဖို့နိဗ္ဗာန်နေရတော့အဲ့ဒီဝိပဿနာတရားတော့မြတ်စွာဘုရားသာသနာတော်ကြီးပေါ်လာမှရှိတယ်လို့သူလည်းပြောမှာပေါ့အဲ့ဒါကြောင့်မလို့ဘာဝနာနှစ်ပါးနဲ့မှလည်းသမထဘာဝနာနဲ့ဝိပဿနာဘာဝနာဟာဝိပဿနာဘာဝနာပုံမြတ်တယ်လို့သူလည်းပြောကြတာပေါ့ဒါဟိုအခုနောက်ဒီတဲ့ကမှဆိုတာဟောစဉ်ပြောတာပေါ့အကယ်၍တော့ခုနဒီနှစ်ခုလုံးကတကယ်ပြောလို့ရှိရင်တော့ရှင်တော့သမထဘာဝနာဆိုတာဘာလဲတည်တည်ငြိမ်ငြိမ်တို့ပမာအပြင်ဒီသမထဘာဝနာကိုဝိပဿနာဘာဝနာနှစ်မျိုးလုံးအကျဉ်းကြီးတဲ့အခါကဘာကြောင့်ရှိတယ်လဲဆိုရင်တော့ရိုးရိုးဘုန်းကြီးတို့ရဲ့တရားအာမထုတ်ဘူးဆိုလို့ရှိရင်ရိုးစိတ်ဖြစ်နေတော့စိတ်တရားရိုးရိုးပဲဆိုတော့ဘာမှတန်းကမ္မထန်တရားနဲ့လည်းအာမထုတ်ပြီးတော့စိတ်ကရိုးစိတ်ဖြစ်နေတော့အတွေ့အကြုံတွေတွေ့ခေါ်ကျင်တယ်ခေါ်ဆင်းနေကျင်တယ်ညက်အဲ့လိုဖြစ်ပြီးတော့စိတ်ကမယင်မကျင်းဖြစ်နေတာပေါ့အဲ့ဒါကိုစိတ်ကိုရည်ကြည်အောင်လုပ်တာဒီတဏှာပဲဘာဝနာလို့လည်းခေါ်အောင်အဲ့လိုရည်ကြည်အောင်လုပ်တဲ့နည်းကနည်းနည်းရှိတယ်ဘာဖြစ်ရည်ကြည်အောင်လုပ်တဲ့နည်းကနည်းနည်းရှိတယ်ဆိုလို့ရှိရင်စိတ်ဆိုတဲ့သဘောကအာရမဏစိတ်နေတည်စိတ်တယ်လေသူကအစိတ်ကသူကဘယ်တော့မှအလကားငြင်းငြင်းမနေဘူးသူအာယုံကိုကြံပြီးစဉ်းစားပြီးလို့နေတယ်။အဲ့ဒါကြောင့်သူလည်းစိတ်လိုခေါ်တယ်။စိတ်ဆိုတော့ကယိုယိုလေးမဟုတ်ဘူး။စိတ်ကမြတ်စွာဘုရားကအာယုံတွေကိုစဉ်းစားပြီးတော့နေတာ။လူလားထိုင်ပြီးတော့ညီညီနေစိတ်ကညီမနေဘူး။ဟိုသွားဒီသွားဖို့စဉ်းစားဒီစဉ်းစား။ဒါကြောင့်မလို့သူ့ကိုစိတ်ကိုဘာပြောဘာကြောင့်စိတ်ခေါ်လဲဆိုလို့ရှိရင်အာယုံတွေကို6ပါးကိုတစ်ခု6ပါးအနေနဲ့တစ်ခုခုစဉ်းစားပြီးတော့ပြန်ပွားပြီးတော့ကိုသွားဒီသွားရောက်နေတဲ့အတွက်ဘာလို့ခေါ်လဲစိတ်လို့ခေါ်တယ်အဲ့ဒါလည်းမှတ်သားမယ်နော်စိတ်ကအာယုချပါဆိုတဲ့ဒီတဲ့အတိုင်းပဲတခါတလေမြင်စရာကိုစိတ်ကကူရင်ကူမယ်ကြားတာကိုစိတ်ကကူရင်ကူမယ်ထိတာစိတ်ကူနာစားတာတောက်တာနဲ့ပတ်သက်ပြီးကူတာကူရင်ကူမယ်တခါတလေအဲ့ဒါတွေမဟုတ်ဘဲနဲ့တွေးခေါ်ပြီးစိတ်ရဲ့စိတ်ကူနေကြတော့ဒီစိတ်အာယုချပါကိုလှည့်ပြီးတော့တခုတည်းသူဘယ်တော့မှမနေဘူးအဲ့ဒီကြောင့်လို့စိတ်တည်းဆိုတော့အာယုံ6ပါးကိုသူကစိတ်တလူပူသွားပြီးတော့သွားနေတဲ့အတွက်စိတ်ကလေးအတောင်မြတ်စွာဘုရားသဘောကိုပေါင်းပြောတာဟိုအရင်နွားရင်းကြီးနေတူတယ်ရိုင်းနေတာပေါ့မရင်ဘူးပေါ့အဲ့ဒါကြောင့်ရင်းအောင်လို့လည်းဒီနေ့ဆိုလို့ရှိရင်ကမ္မထံဆိုတာတို့ရင်းကြီးရိုင်းနေတဲ့စိတ်ကလေးကိုရင်းကြီးအောင်လို့တာကမ္မထံလို့လည်းပြောနေတယ်အဲ့တော့ရင်းကြီးအောင်လို့တဲ့နေ့ဒီနှမျိုးရှိတယ်ပထမဆုံးဘာဖြစ်လို့ရမလဲဘုရားရဲ့နဲ့တရားလေးဆိုလို့ရှိရင်တော့သူ့ဖမ်းပြီးတော့ကျိုးလေးနဲ့တော့ခြိထားအောင်ပေါ့ထွင်းသူ့ထပ်ပြေးနေမှာပေါ့ချက်ချင်းတော့ train လုပ်တယ်ဆိုတာသူ့ကိုကတော့ရင်ကြီးအောင်လုပ်တယ်ဆိုတာလည်းချက်ချင်းလို့တော့မရဘူးအချိန်ယူရတယ်အဲ့တော့ချိန်တစ်ပြေးပြေးကရင်ရင်ရင်ရင်လောင်းတနေ့တနေ့တွေလောက်ပြီးတော့ကျိုးစစ်ကလည်းအဲ့ဒီတိုင်းပဲကမ္မထာအထုတွေဆိုတော့တခါတလေကပြောနေကြတာပဲကမ္မထာအထုတာများတော့ပြင်ဟိုစိတ်ထရငြင်းငြင်းမှုရတယ်အေးချမ်းတယ်လို့ပြောတချို့ပြောတယ်ကမ္မထာအထုမှာစိတ်ကပူတော်သွားတယ်လို့ပြောနေပူတော်ဆိုးလာတယ်လို့ပြောတာပေါ့အမှန်တော့ဆိုးလာတော့ပေါ့သူဆိုးတာကိုဆိုးမှမသိတာ ကမ္ဘာအရုပ်လေးကြာမှသူဆူမှန်ပြီးတယ်အဲ့ကြာမှသူသွားမှန်ပြီးတာကိုသွားလိုက်ပြီးတဲ့အခါကျသူကမိုးဝေးပန်းတော့မတ်စစ်ရန်သူကသူနေတာအကောင်းဆုံးနဲ့ကမ္ဘာအထုမှာတော်တော်ပေါ်နေစီပဲဘယ်လိုလုပ်ကဖမ်းမလဲသူမှအဲ့ဒါတူဝင်နေတော့တယ်အမှန်တော့ကမ္ဘာအထုလို့လည်းဘုရားနဲ့သွားနေတာပဲသူသွားတာသွားမှန်မသိဘူးဟုတ်မလားကမ္ဘာအထုလေးတက်ကြည့်လို့သွားမှန်သိတော့အဲ့ဒါကြောင့်မလို့ဘုရားကပြောနေဘုရားမင်းကြီးလာပြီအတူပဲအဲ့ဒါ progress ဖြစ်လာတာပဲတူတက်မှုတွေပဲသိလာပြီလေသိလာရင်ဘာဖြစ်လဲသွားမှန်အရင်သွားမှန်တော့မသိဘူးဘာလို့ဒီတဲ့သွားခြင်းသွားလိုက်တဲ့စာခြင်းစားလိုက်တဲ့ထိုင်ခြင်းတန်းလိုက်တဲ့ဘာမှသူ train လုပ်တော့မှမဟုတ်ဘူးသူ့အတွက်အထူးစားမဟုတ်တော့ဘူးလေအခု train လုပ်တဲ့ခါကျတော့သူကလည်းရုန်းကန်လာတာပေါ့ပန်းလို့ရဲ့သူ့ကိုတင်မြားလေးထားတော့အမှန်တော့ကမ္ဘာအထုတွေဆိုတော့ဥစ္စာတမာတိကအာယုံတစ်ခုလေးကိုဆက်ရမယ်။အခုနပြောသလိုအာယုံ6ပါးကိုအမျိုးမျိုးလျှောက်သွားနေတာကိုတစ်ခုလေးသွားပူသွားဒီကောင်မတော်နဲ့လို့တော့ခုနကသိဆံလို့ပေါ်သူကယုံနာကံတယ်ဖြစ်လာတော့ပေါ့။ယုံနာကံတယ်ဖြစ်လာတော့အပြည့်၍အဲ့ဒီယုံနာကံတယ်ကိုနည်းအောင်လုပ်နိုင်လို့မလုပ်နိုင်လို့ပြောတော်ပြီးပါဒီကောင်သားမတို့တော့ဘူးဆိုကွနာလောစင်တဲ့ကြည့်တော့ဗောဟုတ်တယ်မလားသူလူတွေလည်းအများကြီးရှိတယ်နော်အဲ့ဒါကိုတော့မပါကြီးနဲ့ဟုတ်တယ်မလားအဲ့ဒါလိုလည်းဖြစ်တယ်ဘာလို့လဲသူလုံးဝမမြင်ရဘူးအဲ့ဒါတော့အချိန်ယူပြီးတော့ဒါရောကမ္ဘာမှာပြောတယ်ကြိုးစားဖို့လည်းလိုတယ်လို့တခါလေးတည်းမင်းပဲခုနကဒီတော့ကနာရင်ကြောင်းလို့ပဲရပါမယ်အချိန်ယူပြီးတော့လုပ်ပါတယ်ဒါမင်းနဲ့အခုလို့ခုနကကနာစာရီပေရီဂျူလိုက်နာကမ္ဘာမြေပဲလုံးလိုက်ဘာလုံးလိုက်ညာလို့လို့ဒီအဲ့လူငယ်နေနေလွဲတယ်ကျိုးလူနေစားရင်အခုနဆိုလို့ရှိရင်အခုနဒီစာလုံးကြာရခုနကမ္ဘာမြေရှိခိုးတော့နိုင်ဘောလို့ရှိခိုးရလို့ရှိရင်နေလို့မရအောင်တချို့ပါလေအဲ့တော့စကားညီငယ်ကလို့နေဖို့ကိုမလွယ်ဘူးအဲ့ဒါနဲ့ကျင်းနေတော့ရှင်းလို့ကလူကြီးတွေလှုပ်ထားတာအမှန်တော့ကောင်းတယ်တခါတလေဒီခေတ်ကတော့တခါတလေပြောလာပေါ့ရှင်းလို့ဗရိစိတ်ကဲနေဆိုလို့ဇာန်နဲ့စိတ်ကလေးနေမလို့ခိုင်းတယ်ပြုံးနေဆိုသူကအဝါပေါ့ချစ်ချင်းမရမှဆိုလို့အေးမေအာရန်တထောင်ယူဟာအာမထောင်ယူဟာဆိုတာအမှန်တော့စိတ်ညစ်အောင်လုပ်ခိုင်းတယ်။ဒီရလို့နေလို့ချင်းဒီစိတ်တရောက်လို့ချင်းသူကဟိုတကယ်တမထိုင်လို့ဖြစ်သွားတာမဟုတ်ဘူး။စိတ်ညစ်အောင်ဒီပြေးလို့ပြောစိတ်ကသိရိုင်းနေဆိုတော့ဒီအမျိုးမျိုးတွေလောက်ရတယ်။ယုဒာလောက်ရတယ်၊ဘုရားရှိခိုးရလောက်ရတယ်၊အာဘာလောက်ရတယ်၊ညာလောက်ရတယ်အဲ့ဒါပြေးပြီးညင်ကြည့်ရအောင်။အဲ့ဒါကြောင့်ပထမဆုံးစိတ်ကိုတနေရာနဲ့ညောင်လို့တာကသမာဓိလို့ခေါ်တယ်။သမထလို့ခေါ်တယ်နော်။အဲ့ဒါကတော့ဘာနဲ့ပဲလုပ်လို့မြတ်စွာဘုရားသမထ40တောင်ဟောတာလေ။40ဟောတာကအကြိမ်ဖျားတရားကိုယုံကြည်ပြီးတော့အဲ့ဒါလုပ်ပြီးတော့ဒါဆိုင်ပြီးတော့ဒုံနေလို့ရှိနေရတယ်။ဟိုးတော့ခုနကကသိကနဲ့ကသိနဲ့သမထဆိုတာရှိတယ်။အနောက်နိုင်ငံတွေတော့ကသိမနန်ဆိုတာနားမလဲတော့ကာလမက်ဒီတေးရှင်းဆိုတော့တော့ရတယ်ကာလမက်ဒီတေးရှင်းဆိုတော့အယောင်တွေကိုသူကြည့်ခိုင်းတာပေါ့ကာလမက်ဒီတေးအယောင်ပေါ့အညီတို့အညိုတို့ဟာအယောင်ကိုအဲကာလမက်ဒီတေးရှင်းကိုသူကအဲ့လိုသဘောပေါက်ကြတယ်အဲကာလကိုကြည့်ပြီးတော့အဲ့ဒါကျတော့သူကမျက်စိနဲ့ကြည့်ပြီးတော့မျက်စိကတခါလဲမဖွင့်မဲနဲ့မျက်ကြည့်ထားတော့အညီဆိုအညီပဲမျက်နှာကြည့်ထားပြီးတော့တခါလဲစွဲနေအောင်ဒီကစိတ်ကအာယုံမျက်စိကလည်းဖွင့်လိုက်ပြီးလဲချိန်မလို့ပါဘူးမင်းမြင့်ကြီးကြည့်ပြီးတော့လည်းအဲ့ဒီအာယုမဆိုင်ပြီးဒီအမျိုးအမျိုးသားမြင်းနေအောင်နှစ်ရသုံးလောက်ကိုရေးရစစ်စစ်တခါတည်းကျူးကျူးဆဆလုပ်တဲ့အခါကျမှဘာပြီးအဲ့ဒါမှိတ်ကြည့်လိုက်မှိတ်ကြည့်ချင်းဒီအမြင်တိုင်းမြင်လို့ရှိရင်အဲ့ဒါတော့သမာဓိကောင်းတော့ပြီမှိတ်ကြည့်လို့မမြင်တော့သိမှန်လေးဘူးပဲဟုတ်တယ်မလားမှိတ်လို့မမြင်ဘဲဟိုကတော့မှိတ်လို့မမြင်ရင်အဲ့ဒါပရိက္ခမဏမေးလို့ခေါ်တယ်ပြီးတာကွာမိတ်တော့မြင်နေတဲ့မျက်စိပွင့်တယ်လို့ပဲမြင်နေရမယ်အဲ့ဒါကြတော့သူကဥက္ကနမိတ်လို့ခေါ်တယ်သူဘာကြီးကနည်းနည်းလေးဒီပြီးတော့မှနောက်ကျသိပ်ပြီးတော့အဲ့ဒီဒါပြင်းနဲ့မြင်တော့မြင်ရတယ်အဲ့ဒီမဲ့မရှင်းဘူးပေါ့ဟိုဘေးကတည်းကပင်ကူအင်းတွေတို့ဘာတွေတို့အဲ့လိုမျိုးဖြစ်နေရတယ်ကြီးတယ်မရှင်းတော့တခါလေအဲ့တော့ထပ်ဖို့ရှင်းအောင်ထပ်လို့တော့ကြီးကြီးအဲ့ဒါကနာကောင်းကင်မှာတခါလေဗျိုင်းများပြန်နေတယ်လို့အဲ့ဒါလိုဉာဏ်လို့ရှိနေရှင်းရှင်းနဲ့မြင်ရရင်တော့သူကဥက္ကပရိပါကနမေဆိုတော့အဲ့ဒီသိကောင်းတော့အဲ့ဒါတော့သူတမထလုပ်တဲ့ဆံမှသူတော်ခံသွားပြီအဲ့လိုပါအဲ့ဒီအနေစပြီးတဲ့ခါကျလို့ရှိရင်နောက်ကျရင်သူအဲ့ဒီကဒီဝိပဿနာလုပ်မဲ့တည်းကြောင့်တမထနေဆိုပြီးတော့တမထနဲ့လုပ်တဲ့ဒီနေ့ပြီးတော့ဝိပဿနာနဲ့လုပ်တဲ့တချို့ကတော့တမထကိုတခါတည်းအဲ့ဒါလိုစိတ်ကိုတစ်ခုအာယုံနဲ့လုပ်ပြီးတော့ရပြီးမှဝိပဿနာပဲကူးတာပေါ့ အဲ့ဒါသမထယန္တိကလို့ပြောသမထနည်းရည်တွဲသွားတာပေါ့တချို့ကသမထတလုံးရအောင်မလုပ်တော့ဘူးစိတ်ကလေးငြိမ်မှာပေါ့ဘုရားမလားတံပရေကြီးကြီးပြီးတော့ဝိပဿနာပဲထူသွားတယ်အဲ့တော့သမထကနဲ့ဝိပဿနာနဲ့ဘာထူးလဲဆိုရင်ငါခုတော့ထူးတာရှိသမထကဘာအာယုံပြီးရမှာလဲဆိုလို့ရှိရင်တို့အရာစကားနဲ့အာယုံပြီးရင်ကြာတော့မယ်ဝိပဿနာကျတော့အရာစကားနဲ့ပြုလို့မရဘူးရုပ်တည်နေတယ်လောရနေမယ်သူကပရမတ္ထဒီဒီအောအံဒီအဲ့ဒီခုပဲကွာတယ်။ဒါမင်းရဲ့စိတ်ကလေးနည်းနည်းလေးပြောင်းလာရုံနဲ့သိတော့တော့အထူးကြီးတော့လည်းမဟုတ်ဘူး။အဲကြောင့်ဘုရားမြန်မာပြောလို့ပြောတာရှိတယ်။ဟိုဂျင်းသားပြလို့ပဲတပြားလေးပဲလို့စိတ်ကလေးတော့ကွာတာပဲအများကြီးလက်ကွာတာမဟုတ်ဘူး။အဲနီးလေးသီးလို့လည်းလိုလိုလေးပဲဟုတ်တယ်မလား။ဟိုနီးသီးရုံကတော့အထုတ်တဲ့နီးသီးတာပေါ့။ဟိုရရှိတာကတော့တမျိုးပေါ့နော်။အဲလိုရရှိတာဒီတော့ဒီကနေ့ဆိုအာနာပါနာအထုတ်တယ်ဆိုအာနာပါနာလည်းခုနပြောတယ်သမထအာနာပါနာထွက်ဆုံးမှုကိုအထုတ်သမထနည်းရပဲနည်းခေါ်တယ်ဆိုလို့ချင်းသူကစိတ်အာယုန်ကြီးကုန်ဖြောင်းပြလိုက်ပြီးတော့အခုနမျက်စိလေးမှေ့ပြီးတော့သူကထွက်တဲ့ဝင်တဲ့ကလေးဒီကိုရှူလာလေးကိုနှာခေါင်းမှာစိတ်ထားပြီးတော့ထွက်တယ်ဝင်တယ်ဆိုထွက်လေဝင်လေပေါ့ဟုတ်လို့မလားထွက်လေဝင်လေလေးကိုမှတ်နေရင်ခုနလေးကိုမှတ်တာပေါ့လေနဲ့ဒီနှာခေါင်းထိတာဒီမှတ်ကြတယ်အကျတော့ထွက်တာကိုခုနအသက်ရှူတယ်ဆိုရင်ရှူတယ်လို့မှတ်အသက်ရှိုက်တယ်ဆိုလို့ရှိရင်ရှိုက်တယ်လို့မှတ်ဆိုတော့ဒါကအရာစကားဖြစ်ဟုတ်လားမလားအရာစကားဆိုလို့ရှိရင်ဒါပါခေါ်ဆိုဆိုတော့သမထနည်းလို့သူခေါ်တယ်အဲ့ဒီဒီဒီပထမလို့ပါလိမ့်မယ်မလို့လို့ရှိရင်ခုနကသိက်ခက်တယ်လေအဲ့ဒါကြောင့်ပထမဆုံးပါလို့ရမလဲအဲရှူတယ်ရှိုက်တယ်ဆိုပြီးတော့အဲ့ဒါလေးကိုနှာခေါင်းမှာအာယုံလေးပြုတ်ပြီးတော့ဟိုနာယုံနာနဲ့စိတ်တရားတွေလုပ်ကြည့်အဲဒီအဲ့ဒါလေးကိုစိတ်တရားအာယုံတစ်ခုလဲဆိုင်ဆိုရင်စိတ်ကတပင်းဟာလေးသိပြီးတော့မုံမလို့အဲ့တော့တစ်ခါစလောက်ခါစားလို့ဆိုတော့အခါကျတော့ငဘွားအာယုံတွေသိပြီးဘေးအာယုံတွေသိချမ်းတော့စိတ်ကလေတဲတယ်မှမတော်နိုင်ဘူးအဲဒီကြောင့်နည်းနည်းလေးမြတ်စွာဘုရားတို့ပြင်းပြင်းရှုခိုင်းတာမဟုတ်ဘူးနည်းနည်းလေးရှည်ရှည်လေးရှုပြီးမှနည်းနည်းလေးအဲ့ဒီကြမှာစိတ်ကလေငြိမ်သွားတယ်အဲ့ငြိမ်းသွားတဲ့အခါကျမှ normal ဆိုတော့ရိုးရိုးရှူတော့ပထမကျော်လူကြိုင်းတော့နိုင်ကြတဲ့လူမှပြောပါပဲဟုတ်တယ်ငြိရအဲ့ဒါ technique လို့ခေါ်တယ်နော်အဲ့ဒါကမန္တန်ကြီးကအဲ့လိုပြင်ပြင်ပြီးရတဲ့ကြောင့်ပြီးတော့အာရှင်မြတ်ကြီးတပည့်တော်တော့အဲ့ဒီကစိတ်ထဲတဲ့နှာခေါင်းရှူတယ်ရှက်တယ်ဆိုတာပြောနေတာတခါတလေအဲ့ဒါကိုမျက်စိလို့ကြည့်ရှူမရှက်မှတော့မသိဘူးဟမ်အဲ့ဒီလုံလောက်လို့သိနေသေးမှာပေါ့ဒီအစလူခါစားသူတို့ကကနထွက်တယ်ဝင်တယ်တီးလို့ရဘယ်တော့တီးရမှန်းတော့မသိဘူး။ဟောအာယုန်ကြီးရဲ့ဘေးအာယုန်ကြီးသိကျနေတော့ကိုယ်ဘာမှမသိဘူး။အဲနောက်ကျမှတပြေးပြေးနူးညံလာပြီးရင်ကြည့်လိုက်အဲ့ကျတော့တီးပြီ။တီးတဲ့အခါကျမှနောက်ကျတော့ဝိပဿနာပဲပြောင်းသွားမယ်။အခုနပြောတဲ့ထွက်တဲ့ဝင်တဲ့ကဘာနည်းလဲ။သမထာနည်းဝိပဿနာနည်းရလဲသူပဲစိတ်ပြောင်းတော့ဟောနည်းပြောင်းလိုက်ရတယ်။ဘယ်လိုနည်းပြောင်းအောင်လဲဆိုတော့တို့ကြတော့ယုံနဲ့နဲ့ရှိရတော့မှာ။ယုံဆိုတဲ့ဥစ္စာဒီနှာခေါင်းဆိုတဲ့နေရာကနှာခေါင်းဆိုတဲ့နေရာဒီကသူကသာနှာခေါင်းတခု။ပြီးတော့မှအသက်ရှူတာလေးကရှူရဲရှက်တဲ့ဆိုတဲ့အသက်ကလေးကဒီဟာလေးကလေလေးကဝင်လိုက်ထွက်လိုက်ဖြစ်မနေဘူးလား။အဲ့ဒါဒီဝင်လိုက်ထွက်လိုက်ဆိုတော့လှုပ်ရှားနေပေါ့ဝါယောဒတ်လို့ခေါ်တယ်။မင်းလှုပ်ရှားတာဘာခေါ်လဲ။ဝါယောဒတ်ဆိုတဲ့အင်္ဂလိပ်လိုတော့ movement ပေါ့ motion ပေါ့ဟုတ်တယ်မလား။ movement of air ပေါ့အဲ့အင်းကနအင်ဟေးလ်အစ်ဟေးလ်စင်ဘောအင်ဟေးလ်ရှင်အစ်ဟေးလ်ကျင်းသာဘုနာဘရီဇင်ဘရီဒါဆိုအဲ့တော့ဒီနှာခေါင်းလေးကိုထိသွားရဲပြီးတော့ထိပြီးတော့ရက်ရှ်အင်းရက်ရှ်အောက်အဲ့လိုဖြစ်တာပေါ့အဲ့ဒါလေးကဘာဖြစ်နေလဲလှုပ်ရှားနေတာပေါ့အလှုပ်ရှားတာလည်းဘာဖြစ်တယ်ရုပ်တရားပြီးတော့နှာခေါင်းလို့ဆိုတော့ကသူကနေရာလေးဌာနလေးဖြစ်နေတာပေါ့အဲ့ဒါလေးဖြစ်တဲ့အခါကျမှဒီဟွာလေးခုနပြောတဲ့ဒီကဘုနာလေးလေးရှူလိုက်တဲ့အခါကျရင်နှာခေါင်းပေါ့ nostril ခေါ်တယ်အင်္ဂလိပ်လိုလေ nostril ပေါ့ကြောင့်နှာခေါင်းထဲကနေပြီးတော့ဒီနေရာချိပြီးတော့မှတွေ့မှာပဲပြီးတော့အဲ့ဒါဆဲလဲလို့ရှိရင်လေဆဲလဲလို့ရှိရင်ရှူလိုက်လို့ရှိရင်အဲ့ဒါနှာခေါင်းအစနေပြီးတော့ထည့်ရောက်သွားမှာပဲဘုနာဆဲလဲလို့ရှိရင်ပြန်ထွက်သွားမှာပေါ့အဲ့ဒါငကုပ်ပေါ့အဲ့တော့ rush in rush out ပေါ့အဲ့ဒါသူကချိပြီးတော့ဒီမှာသူကချိတော့အခုနအဲ့တက်ချင်းဖြစ်တာပေါ့တက်ချင်း feeling ကဖြစ်ပါဘူး။အဲသုံးမျိုးဖြစ်လာတယ်။ဘာသုံးမျိုးဖြစ်တယ်လဲ။နှာခေါင်းဆိုတဲ့နေရာလေးရဲ့နေရာလေးဖြစ်တယ်။ပြီးတော့ဒီကအသက်ရှူတဲ့အေးရဆိုတဲ့ဒီအဖော်လေးကခုနလေလေးက ဝင်လိုက်ထွက်လိုက်နေဆိုတော့လှုပ်ရှားမှုတွေမရှိဘူးလားအဲ့ဒီလှုပ်ရှားမှုတွေကဒီလိုထိပြီးတော့သွားတယ်ထိပြီးတော့ဝင်သွားတယ်ထိပြီးတော့ထွက်သွားတယ်ဆိုတော့အဲ့ဒါကိုတက်ချင်းခေါ်တယ်ပေါ့တက်ချင်းဆိုတော့ရုပ်တရားပဲအေးရဆိုတော့ရုပ်တရားပဲပြီးတော့နှာခေါင်းဆိုတာလည်းရုပ်တရားပဲအဲ့ဒီရုပ်တရားသုံးခုပေါင်းလိုက်တဲ့အခါကျတော့ပါဠိလိုတော့ဖတ်တာလို့ခေါ်တယ်သူအင်္ဂလိပ်လိုခေါ်တဲ့အခါကျတော့ impact လို့ခေါ်တယ် impact ဆိုတော့သုံးခုလာပြီးတော့ဆုံးတာနှာခေါင်းရဲ့လေရဲ့တွားထိတာရဲ့သုံးပရိဘူးလဲသုံးခုအဲ့ဒီသုံးခုလေးကိုပေါင်းပြီးတော့ဒီကနေ့စီရဲ့တမာတိတကယ်ရလာပြီးတော့မင်းစီလေးမေးလက်ထားတဲ့အခါကျဒါကြောင့်မလို့ပထမဆုံးတမာတိရအောင်လို့ဒီကနေ့နူးညံ့တယ်လေအဲ့ဒီ impact ဆိုတာဒီသုံးခုကိုသိဖို့ကတော်တော်လေးကိုတခါလေးဖြစ်လာပြီးတော့အဲ့ဒီသုံးခုကိုသိပြီးတော့သိတာလေးကဘာဖြစ်လဲငါပြောတဲ့နှာခေါင်းရဲ့လေရဲ့ငါကထိပြီးတော့သိနေတာထိဖြစ်နေတာလေးရဲ့ဒါရုပ်တရားသိတာလေးကနံတရားပေါ့သူတို့ပြောတော့အဲ့ဒါကိုချုံလိုက်လို့ချင်းထိသိပဲရှိတာပဲအဲ့ဒါကျဘာရောက်တော့လဲဝိပဿနာဖြစ်သွားတယ်နော်ထိသိထိတာကသုံးမျိုးဆုံးမှသွားထိတယ်ဟုတ်လားမလားထိတာကသုံးမျိုးဆိုတော့ကနှာခေါင်းရဲ့အဘယ်ဘူးကုနာလေးရရှိလိုက်ချက်လည်းမှာအဲ့ဒါလေးထိတာလေဒီသုံးခုပေါ့ထိတာကသုံးခုကရုပ်ပေါ့ဟုတ်လားသိတာကနာမ်ပေါ့အဲ့ဒါလေးကိုအမြဲမကြက်လုံးပြောအဲ့ဒီသုံးခုကိုလုံးတဲ့အခါမှာဘာဖြစ်လာလဲသူတို့ရှိရင်တရားရည်ရသိထူတာမဟုတ်ဘူးအဲ့ဒါကိုအချင်းချင်းနဲ့ဒီထဲမှာအဓိလီလာအဓိစိတ်တာအဓိပညာသုံးခုဟုတ်လားမလားပြောစမ်းအဓိလီလာဒီလားအဓိစိတ်တာအဓိပညာအဓိလီလာဆိုတဲ့ဥစ္စာကသီလမှလည်းအမြတ်ဆုံးဖြစ်လာမယ်အဓိစိတ်တာဆိုတာလည်းသမာဓိမှလည်းအမြတ်ဆုံးစိတ်တာဆိုတာစိတ်ကိုပြောတာသမာဓိဆိုစိတ်ညင်သွားလို့ပြောတာသမာဓိလဲခေါ်တယ်စိတ်တာလို့ခေါ်တယ်နှမျိုးစိတ်တာပဲထားလိုက်နော်စိတ်တာဝိသုဒ္ဓိခေါ်တယ်နော်အဲဒါကြောင့်အဓိစိတ်တာဒီကလေးအဓိပညာဆိုတဲ့ဥစ္စာကျတော့ဝိပဿနာသိအချက်တန်းကြသွားပြီအဲ့လိုတရားလေးကပြောတဲ့ရုပ်တဲ့နံနဲ့တရားလေးကခြိတိလေးကိုရှုနေတဲ့အခါကျတော့ပထမဆုံးအဲ့ဒီသီလလေးဟာကိုယ်မှာတော်တော်လေးရင့်ကျက်လာပြီဆိုတဲ့အခါကျတော့ဘယ်နှခုကငြင်းချမ်းသွားတယ်ဆိုတဲ့အခါကျတော့ mental defilement ကိုအင်္ဂလိပ်လိုခေါ်တယ်။ mental defilement ပထမ defilement ဆိုတော့ကစိတ်နဲ့ပတ်သက်ပြီးတော့ဖြစ်တဲ့စိတ်ဆင်းရဲမှုတစ်ခုပြောက်သွားတယ်ပြန်ဖြစ်စီပြလို့ violence ဆိုတာကအခုကကျန်ကျန်တန်းတန်းပြောတာဆိုတာဟုတ်လားဒီကတည်းကဒီကူနဲ့တကတည်းကကျန်တန်းတန်းလုပ်တဲ့အကူကသေသွားတယ်အဲ့ဒီခုသေးတဲ့အခါကျမှအဲ့ဒီကျမှရုံရုံပြီးလာမှတော့သူကကမ္ဘာအထုတ်ခြင်းနဲ့ဒါသီလခေါ်လေဒီသီလပါသီလလဲအဓိသီလသိပြီးတော့အင်္ဂလိပ်လို absolute ခေါ်တယ်ဟုတ်နော် morality သူကသိပြီးမြင့်သွားပြီသူကအဲ့ဒီမြင့်သွားတဲ့သီလအခုနကမထအာထုတ်ခြင်းနဲ့ပါသီလမှာထည့်ပါတော့ပြီ။နောက်အဲ့ဒီလူကအဲ့ဒီလူကမထအာထုတ်တဲ့လေတဲ့ခါကျတော့ဘာဖြစ်သွားသလဲ။အခုနပြောတဲ့စိတ်ထဲမှာသောကတွေအခုနပြောတဲ့ mental defilement ဆိုတာကျေပြောအောင်ပဲ။စိတ်ကငြင်းအခုနကငြင်းရမှုမရတယ်ဆိုတာဘာလို့လဲ။သောကတို့၊ဒုဝရတို့၊ဟုတ်တယ်မလား၊ဆွေရတာတို့၊အခုနလောဘတို့၊ဒေါသတို့မောတို့အဲ့ဒါတွေပေါ့။အခုလိုတရားတွေပဲတော့လေစိတ်နဲ့ပတ်သက်ပြီးတော့လေကိုကဆွေးရတာလူများတွေပြောတာကိုကမခံနိုင်တော့အဲ့ဒါလိုဘောကတွေဖြစ်နေတာပေါ့အဲ့ဒီတွေဟာမျိုးလည်းငြင်းသွားပြီလေအဲ့တော့မင်းတို့ defilement နဲ့စိတ်နဲ့ပတ်သက်ပြီးတော့ဖြစ်တဲ့မကောင်းတဲ့စိတ်ငြင်းများမှုတွေရတော့တယ်ပြီးတော့ physical violence တော့ကတခါရအထုံးကနေကိုမရနေအစာကြီးရပြင်အပြောမဲ့ဆိုမဲ့ဟိုလည်းတချို့လည်းကျဉ်းကျဉ်းတန်းတန်းပြောတယ်ဟိုကအဲ့ဒါလိုဟာပြန်မလုပ်တော့ဘူးဒါကြောင့်မလို့အဲ့ဒီတရားမျိုးဒီအားထုတ်လိုက်လို့ခုနပြောတဲ့ရုံဉဏ်လေးကို impact လေးကို continuously အဲ့လိုအားထုတ်သွားမယ်ဆိုလို့ရှိရင်သူကဘာဖြစ်သွားတယ်လဲအဲ့ဒီတရားကိုရတော့မယ်ဘယ်လိုလဲ mental defilement နဲ့ physical violence တွေအကုန်ပျောက်သွားမယ်ဆိုတော့အဲ့တော့ဘာခေါ်လဲဆိုတော့အဓိစိတ်အဓိပညာလို့ခေါ်တယ်အဲ့တော့အဲ့ဒါတကူတဲ့နောက်တစ်ခါကျတော့သူကဘာဖြစ်ပြောပြမယ်ဆိုတော့အဲ့လိုဖြစ်သွားတဲ့အခါကျတော့ဒီတခုရရရတဲ့တပြင်းနဲ့တည်းဆိုစိတ်ကငြင်းငြင်းမလောက်ဘူးလားခုနပြောတဲ့ငြင်းငြင်းတော့ဘယ်စိတ်ငြင်းငြင်းလဲလည်းမရှိတော့ဘူးရုပ်ကလည်းကျဉ်းကျဉ်းနဲ့မရှိဘူးဆိုတော့ငြင်းတဲ့မလောက်ဘူးလားတကယ်သီလအားကောင်းသွားရင်သီလက strong ဖြစ်သွားလို့ရှိရင်တမာတိရတဲ့ဘက်သူရလာအဲတမာတိရလာတဲ့တပြင်းနဲ့တည်း Elinde kutu yazmaları da beni şey yapma böyle tringuli değil, tringuli değil, piece of mind bir yazmaları. Ejan doğru, şeka. Buna dinle kutu yazmaları. Ve ejan doğru da beni şey, herhalde bak kolejiyle diyeceğiz de kolej. Buna böyle bir de akam, diyeceğiz de akam beni de bayağı doğru. Şey ejan doğru, tringuli değil, concentration of the guy meaning that the people are we all a piece of my name is or peace in Trinbull Bo Hormona and the people are a Kajaro and I will a decent dialogue for it. Every name of you a decent dialogue with Diaga, they are calling a Kajaro to Bafi Dollar to a Divina Piano, a Divina Adamondo, Edelu Nelady to be in the Bafi Dollar to go. You didn't and you're gonna D Diago would say shoot me a mother. Shoot or do that. အစင်းကမြင့်မြင့်ပြောသွားတာသူကလည်းသူတရားတက်သွားတာပေါ့တက်သွားတဲ့ခါကျတော့ဒီမျက်စိတမိအတွင်းမှာဘူးဒီယုတ်တဲ့နာမည်ဖြစ်တာကမီလီယံပေါင်းတရီပေါင်းမြေပြဆိုတခါတစ်ဖြုတ်ဖြုတ်နဲ့ဖြစ်နေတယ်ဆိုင်သွားတွေ့တယ်ဆိုတော့ဩအဲ့ဒီကြမှာမျက်စောဖျားဖို့လေတရားဖာမလာကိုလည်းသွားတွေ့တယ်ကိုခန္ဓာကိုယ်ထဲမှာလည်းအဲ့ဒါမျိုးတွေသွားတွေ့တယ်ခါကျတော့အဲ့ဒီအဓိပ္ပာယ်ညာရောက်တော့တယ်အဲ့ဒီဆုံးချက်ပေါ့လေအဲ့ဒီအဓိပ္ပာယ်ညာရောက်ဖို့ကတော့ခုနပြောတဲ့အဒီစိတ်တဆိုရယ်တမာရီကောင်းမှသူရောက်သွားတယ်။သူကတော်တော်လေးအချိုးကျသွားပြီ။အဲ့ဒါဝိပဿနာရဲ့ဟိုတရားပေါ်လေးတူတူချင်းချင်းနဲ့ပြောတာ။ဘယ်လိုမှမအဲ့ဒီဝိပဿနာအထုတ်တဲ့အခါမှာဘယ်ကအထုတ်တို့ပိန်ဖောင်းမဲ့ထုတ်တို့အဲ့ဒီအာနာပါနာပဲထုတ်တို့ယုံတယ်ကိုဥစားပြီးတော့မဟုတ်ဘူး။လုံးတဲ့အခါမှာအဲ့ဒီစိတ်ကဒီအဒီစိတ်တမာရီရဲ့သိပြီးအားကောင်းလာပြီဆိုရင်အခုလို့မြဲစီတမေလျာဒီအတွင်းမှာသူဖြစ်ပြတဲ့ရအများကြီးဖြစ်ပါလားလို့တော့တွေ့ရမှာ။အော်မြတ်စွာဘုရားဟောတဲ့တရားကိုလည်းမှတ်နေဆိုတော့တော့ပြီးတွေ့တဲ့အခါကျတော့အဲ့ဒါကျတော့သိပြီးမြင်သွားပြီ။သူပါခေါ်တဲ့အဓိပညာလို့ခေါ်တယ်။အဲ့ဒါဟိုဟိုအလုတ်တရားပေါ့ဟုတ်တယ်မလား။အလုတ်တရားကိုအဲ့ဒါလိုကြာကြမလို့အာနာပါနာဆိုပြောခုနကိုယ်ဘူးဆရာတော်ပြောတယ်သမထအာထုတာကိုအစင်မသေးနဲ့တဲ့တို့ဘာမှအကျိုးမရှိဘူးလို့တို့လည်းမပြောနဲ့အကျိုးကြီးအများကြီးရှိတယ်တဲ့ဟုတ်တယ်မလားအေးလောက်တဲ့နေဘွားတို့အကျိုးအကျိုးဆိုတဲ့ဥစ္စာကဘာပြောတယ်သူကပြောတာဆရာကြီးပြောတာကဒီအဒီလီလာအခုနပြောတဲ့ခုနသီလာမျိုးခုနကိုမှရှိလို့ရှိရင်တဲ့ကိုယ်စိတ်ထဲဘာပဲဝိရှေဆိုဘာပဲဆူတောင်းဘုံပြည့်သွားတယ်အော်တိုမက်တစ်ကယ်လीအမလားအဲ့လိုပြေးသွားတယ်တဲ့အဲ့လိုဒီလိုစိတ်တွေမှာအဒီတိလမနဲ့နှမျိုးရှိနေတယ်တိလဆိုတဲ့ဥစ္စာကတရားကျုံမျက်စောပြရင်တရားတော်ဒီအာသုခြင်းနဲ့အဲ့ဒီအလုပ်တွေလုပ်နိုင်တယ်အဲ့လိုတဲ့ဘုနာမျက်စောပြရစိုက်ပြရပြီးကြောင်းလို့ဒီလက်ပါသာယူကိစ္စတွေလုပ်နိုင်တယ်ကိုယ်သာယသမီးကိစ္စတွေဒါတွေလုပ်နိုင်တာပဲတဲ့ပြီးတော့နောက်ပြီးဆုံးသူပြားတရားကကိုယ်ဘုနာ service လုပ်ရဲဆိုလည်းလုပ်နိုင်တာပဲဒါကတော့ဘုနာပြောတဲ့ဒီဟို credit merit ဆိုတာပေါ့လေသူကဟိုအပူရတဲ့ကုသိုလ်တွေပေါ့တဲ့ကမ္မနာအထုတ်ခြင်းနဲ့လုံးနေတာပဲတဲ့အဲအဲ့ဒါမျိုးတွေမှမလုပ်ဘဲနဲ့ဘုနာတရားရှောင်နေတရားလည်းတရားလည်းမရှိဘူးဒီလိုဟိုဒီကြည့်ရမယ်ဝတရားတွေလည်းမရှိဘူးဆိုတကယ်ဒီလားပြည့်စုံပါမလားတဲ့နော်ဒီလားပြည့်စုံတယ်ဆိုတော့ဟိုဘာသာသူများတဲ့တတ်တယ်လေးရှောင်နေလို့မကြလေဘူးမိဘဝတ္တရားတော့ဘာဝတ္တရားအကုန်လုံးပြည့်စုံရတယ်အိမ်တော်မှုပြည့်တဲ့ချစ်ချစ်လေးရဲ့ဝတ္တရားပေါ့နေသောဘုရားဟိုသင်္ကလောဘာသာတုတ်တဲ့တရားတွေပေါ့အဲ့ဒီဝတ္တရားတွေလို့ပြည့်စုံလို့လေနော်အဲ့ဒါမှသာမင်းဘာဖြစ်သွားတယ်လဲသီလပြည့်မယ်တဲ့အဲ့ဒါမှသီလမပြည့်ဘဲနဲ့သမာဓိဘယ်လိုလုပ်ရမလဲတဲ့သမာဓိမှမရရင်ပညာဘယ်လိုလုပ်ရမလဲဆိုမဟုတ်ဘူးလားအဲအဲ့ဒါကြောင့်မလို့ဒီအလုစခန်းပေါ့ဟုတ်တယ်မလားအလုံးစကားနောက်တခုတော့ဟောအောင်မှာပေါ့ဟောဝိတုကြောင့်ဒီလိုဝိတုကြောင့်လည်းရှေ့ခေတ်မှာတော့ရှေ့မြတ်စွာဘုရားလက်ထက်ကပဲပုံနာတယောက်ကဟောပုံနာဆိုတော့ခုနအမနာလေးနာမည်ကြီးတော့ပရောဟိပုံနာဆိုတော့ပညာလက်တက်ပေါ့လေပညာလက်တက်တယ်ဆိုတော့လူကလည်းနာမည်ကြီးပညာလက်တက်တော့ဆရာနဲ့သူ့ရမှာဆိုတော့နာမည်ကြီးညောသူ့စိတ်ထဲမှာတင်းနေသားကြတော့တန်မြတ်ဖြစ်လာတယ်ဘာတန်မြတ်ဖြစ်လာတယ်ဆိုလို့ရှိရင်ဘုံဘုဒ္ဓမြားပြီးတော့ဆရာလို့နာမည်တကြောကြောဖြစ်နေတာနဲ့သီလရှိတယ်နဲ့ဘယ်လိုမှမြတ်တယ်လဲသူကတော့သူမဆုံးမြတ်တော့ဟုတ်လားမလားသီလရှိတယ်ရှိသေးတာဘုရားဟောဆရာနဲ့သူကဒီကနေ့နာမည်ဘုံဘုဒ္ဓကြောကြောဖြစ်နေတာဟုတ်အဲ့တော့သီလနဲ့သူကသူမဆုံးမြတ်တဲ့အခါကျတော့သူကနည်းနည်းစဉ်းစားကြည့်တယ် ငါတို့ကလည်းဘယ်သူမှစုံစမ်းကြည့်လို့မရဆိုပြီးတော့သူကအတူတူဒီညမှာဒီရောက်ကမှဆရာတို့ကနာပြပညာရှိဖြစ်နေတော့သူကသူပညာရှိတဲ့ဟာကိုလည်းမြတ်သလားသီလကမြတ်သလားဆိုသူကမဆုံးပြတ်နိုင်မဆုံးပြတ်နိုင်တဲ့အခါကျတော့သူကလည်းသူကအဲဒီပရင်းဆရာစီသွားပြီးတော့သူကငွေသွားလို့ပြီးတော့တောင်းတော့ပရင်းဆရာလည်းပဲဘရဟိတိဘဂဝန်ဘုံနာကအမနပညာရှိတဲ့ပုဂ္ဂိုလ်ကြီးကလာတောင်းလို့ပြေးလိုက်တာပေါ့တခါလာတောင်းနေပြေးလိုက်တခါလာတောင်းနေပြေးလိုက်သူကတော့စုံစမ်းတာပိုက်ဆံလူချင်းလို့တော့မဟုတ်ဘူးနောက်သုံးကလာတောင်းတဲ့အခါကျတော့အာဒီဘုံနာမဖြစ်ဘူးဒီလူကလူလိမ့်မယ်ဆိုပြီးတော့သူ့ဖမ်းပြီးတော့တခါတဲ့ဟောကုနာဘဘင်းစီခေါ်သွားပြီးဒီလူထောင်ချမယ်လို့တော့ပေါ့ဘာလို့သူကလူလိမ့်မယ်ဆိုပြီးတော့ဒီဘုလူလည်းပြင်းမလို့မခံနိုင်မကြိုင်တော့ငါမွေးမှာပဲလို့ပြောအဲ့ဒီသူဖမ်းပြီးတော့ခေါ်သွားတဲ့အခါကျတော့ဘုရားကသူကအစီရင်ခံတော့ပြီးရင်ခမန်းသူတို့ပြည်မှာမပါဘူးအမှန်ကတော့ကျွန်တော်ဒီပိုက်ဆက်ခိုးရင်တော့အမှန်ကခိုးတာတော့မဟုတ်ဘူးကျွန်တော်သူ့ကိုတောင်းတယ်သူ့တောင်းတယ်သူကလည်းကြီးကြီးပြီးပြီးနဲ့ခါတော့ပြီးတယ်နောက်တစ်ခါကျတော့သူကအဲ့ဒီကျတော့ကျွန်တော်ဒီလူတော်မဖြစ်တော့တကယ်လုံးလားတောင်းတော့ငါမွေးရည်ဆိုပြီးတော့ကျွန်းနဲ့တပ်ပြီးပြင်းစီခေါ်လာတာပါဆိုပြီးတော့သူကအဲ့ဒီလိုပြောတဲ့အခါကျတော့မှအေးအဲ့ဒါဆိုလို့ရှိရင်ကျွန်တော်ကတော့သိကျင်တာပေါ့သိကျင်တယ်ဆိုလို့ရှိရင်ဘုဟုတုတာကမြတ်သလားသီလကမြတ်သလားဆိုကျွန်တော်သိကျင်တော့အခုတော့ဒီကနပရိနမကကျောင်းနဲ့တုတ်ခေါ်လာတဲ့ခါကျကျွန်တော်သဘောပေါက်သွားတယ်မှသိထားတဲ့ဘုဟုတုကဘယ်လိုအဆက်လို့အခုသီလတော့ဘုမတောင်ဘောဘုနမသူအရင်ယူတယ်ဆိုပြီးသူအဲ့လိုသဘောပေါက်သွားတယ်အဲ့လိုပြောတော့ဘယ်ရင်လဲသူလည်းမှုပြတော့သူအဲ့လိုပြောတဲ့ခါကျမှသူကအဲ့ကျမှအော်မြတ်စွာဘုရားရှင်ပြန်သွားတဲ့ခါကျတော့နောက်ကျတော့မြတ်သူကဘီယံပြောတဲ့ခါကျတော့အဲ့ဒီလိုဆိုလို့ရှိရင်ဘုရားရပ်ဝင်နေတယ်အဲ့တော့မြတ်စွာဘုရားရှင်သွားဖို့ဆိုပြီးတော့မှသူကအဲ့ဒီမြတ်စွာဘုရားကိုအဲ့ဒီအကျိုးကြောင့်ဖြောက်ပြရတာပေါ့အတိတ်ကတော့ဘုရားကတော့အတိတ်ဝိတ္တုကိုပြည့်စုံပုံကြမြတ်စွာဘုရားရှင်ကြောက်တော့အဲ့ဒါသူယဟန်နဲ့ဟောဒီလိုဝိချင်းနဲ့တို့ပြီးတော့ယဟန်ကပြီးတော့သူတို့ပြောတော့သူကဘာလို့လဲဆိုတော့ယဟန်ကပြီးတရားအထုတ်တဲ့ခါကျတော့အကျိုးတရားတွေညာတော့ဘယ်ကြောင့်လို့မြတ်စွာဘုရားဘာဟောလဲဆိုတော့ဘုဒ္ဓံတိလံတိရောတဲ့တိလကမြတ်သလားဘုဂုတ္တကမြတ်သလားဘုဒ္ဓဆိုလေအဲ့တော့မြတ်စွာဘုရားကောင်းတော့မြတ်စွာဘုရားဘာဟုတ်လဲဆိုလို့ရှိရင်တော့တိလကသာနဲ့ပုံပြီးတော့မြတ်တယ်တဲ့ဟုတ်တယ်မလားအဲ့ဒါကိုတည်းတပီတော့သဘောပေါက်သွားပြီဗျာတပီတော့တန်တရားမရှိတော့ဘူးနော်တန်တရားရှိလို့ကုလလူတည်းတပီတော့သိသွားပါပြီအဲ့တော့မြတ်စွာဘုရားထားဟောတယ်လေကတိရောစအတ္တမထောရေဒီတရားနဲ့ကညာဘာဘောမပြည့်စုံတဲ့ဘယင်းတော်ကောင်းနဲ့အတ္တမနေတိတော်တရားနဲ့ကညာမနှီးပြီးမနေတဲ့ကုံတွေတော်ကောင်းနဲ့အဲ့ဒီလူတွေနှစ်ယောက်ကတော့တဲ့လောကကြီးမှာလူပြည်နဲ့ပြည်တွေကိုပယ်ပြီးတော့ဗာပြီးတော့ဒုက္ခတွေဥပပိသံတွေပြုနေတာမကောင်းတဲ့လာရမကောင်းတဲ့နေရာတွေရောက်မယ်လို့ဆိုပြရဟောတယ်အဲ့တော့တိလဝိမန္တနာဇတ်ထုတ်တယ်ဟုတ်တယ်မလားဒီလိုအဲ့ဒါကလေးတော့သိထားဖို့လိုတာပေါ့တကယ်တော့တို့လိုမျိုးတော့ဘုသူတ္တလည်းအကျိုးမရှိတာမဟုတ်ဘူးဒီဘုသူတ္တကကျေးဇူးများတယ်တိလပါရင်ပို့ပြီးတော့ကောင်းတယ်ပေါ့နော်ဟုတ်တယ်မလားဘုသူတ္တကျေးဇူးများအောင်လားများတယ်တိလမပြည့်စုံဆိုတော့မကောင်းဘူးပြောဆိုလို့ချင်းကအဲ့တော့တို့လိုပြောရင်တော့ဘုသူတ္တကကျေးဇူးများတယ်တိလပါဘူးလေလိုတယ်တမာရီပါဘူးရောမလိုဘူးလားပညာဘာဘူးလဲလို့ရဲဒုဗုဒ္ဓကဘာဖြစ်တယ်လဲဒုဗုဒ္ဓကလူအရှာမယ်ဆရာတဲ့အခါမှာဘာဖြစ်တယ်လဲအဲခုနသီလသမာဓိပညာဆိုတော့သုံးမနဲ့ပြောရင်ဒါအမြဲတမ်းဘုဒ္ဓဖြစ်သွားပြီးတော့လူများလည်းဟောနေပြီးတော့တခါတလေလည်းသူကဟိုသူကပြောတာပေါ့ယဟနာရင်ဖြစ်ပြီးတော့လည်းအကုန်လုံးစာတတ်တော့လာမဟုတ်ဘူးယဟနာတရားအထုလို့သူဖြစ်သွားတာဟုတ်ဒါပြည့်သူဟိုဟောပဲသူဘဝဒီဆိုဣဒေဘဝပြီးတဲ့ဆိုတာဒီလိုပညာရမှာအဲ့ဒီလိုအကုန်လုံးကယန္တာဖြစ်သွားလို့စာမတက်တဲ့လူကယန္တာပြီးစာတက်တော့မှမဟုတ်ဘူးစာကတမျိုးတက်တခြားအဲဒါကြောင့်လူတိုင်းနဲ့တက်တာမျိုးဒီလိုကျိုးရကနာစာရီဘုဒ္ဓတိပြအဲဒါကြောင့်မြတ်စွာဘုရားစာသင်ပြီးသုံးပြီးဟောတယ်အလကတုပမာမြတ်စွာဘုရားစာသင်တာသုံးပြီးတဲ့တနည်းအားဖြင့်လည်းဆိုတော့ဒီချို့ကငါစာတက်တဲ့ဆိုတော့အကြောင်းပြပြီးကြွားခြင်းမွားခြင်းသူ့လိုပဲပြောနေတယ်သူကမွေးရမယ်ဆရာလို့ပေါ့မူလမေဆရာတင်ကြီးမူလမေဆရာကဝန်မူလကမူရမူမင်းကိုင်းပါမလားမြေမူလမေဆရာမမူဘူးဘုရားကံပြတော့အာသိမမကြည့်ရဘူးလားတော့အဲအဲ့ဒါမျိုးမြတ်စွာဘုရားတော်တယ် အဲ့လိုမူလမ်းနဲ့ဇာတ်လို့သာတနည်းတစ်မျိုးတဲ့တချို့ကသံဃာဝင်မှာထမြောက်ထမြောက်ကြောင့်ဖြစ်အောင်တင်းနည်းရဲ့တစ်မျိုးတဲ့ယဟန်နာရဲ့တင်းနည်းရောဘန္နာဂာရိကဆိုမြတ်စွာဘုရားသာသနာတော်ကြီးကိုအတွင်းရှိစွာတည်ဖို့ဆိုပြီးတော့သုံးနည်းဟောတာဇာတ်တင်းနည်းဟုတ်တယ်မလားကျောစာတင်းနည်းသုံးနည်းထဲမှာမူလမဆရာတင်းနည်းမကောင်းဘူးတဲ့ဘာဖြစ်လဲအဘယ်ဒုက္ခကိုရောက်စေတတ်တယ်ဆိုတာအဲ့ဒါအဘကွာဒီလိုဝိတုကြောင့်ဒီကိုနားထောင်ပြီးတော့ခုနဘာလဲခုနတမထအားထုတ်တဲ့တရားလေးကိုအဲ့ဒါသဘောပေါက်လို့လေနော်အေးတို့အာနာပါနာမင်းလည်းပြောတဲ့အချိန်မျိုးနဲ့အာနာပါနာဆိုတာတမထလို့အဲ့ဒါဒီမထနဲ့အာနာပါနာတမထကြီးကထွက်သက်ဝင်တဲ့ကလေးကိုရှုပြီးတော့မှတ်မယ်ဆိုရင်ဘာနည်းလဲတမထထွက်သက်ဝင်တဲ့ကိုမဟုတ်ဘဲနဲ့ထိသိဆိုတဲ့အခုနပြောနေရုပ်နဲ့နာနဲ့ခုနဖတ်တဲ့တရားတွေကိုအားထုတ်မယ်ဆိုရင်ဘာဖြစ်တော့လဲဝိပဿနာဤအဲ့တော့နှစ်နည်းလုံးမျိုးအားထုတ်ဖို့နှစ်နည်းလုံးအားထုတ်ပြီးတော့မိမိတို့အလိုရှိရာတောင်းတဆဲဆုတောင်းပြီးပြည့်စုံကြပါစေ။